ပြည်အောင်စုကြန့်ခိုင်ရင်တဲ့ဖွံ့ဖြိုးရေးပါတီဘို့အလုံးမှုဆောင်ကော်မတီနဲ့ပါတီဝင်လွတ်တော်ကိုယ်စားလှယ်တွေတွေ့ဆုံပွဲအခမ်းအနားကိုဒီကနေ့နေပြည်တော်မှာကျင်းပခဲ့ရမှာဥရွှေမန်းထံကပြန်လည်ရုပ်သိမ်းလိုက်တဲ့ပါတီဒုတိယဥက္ကဋ္ဌရာထူးကိုဦးထေးဦးကိုခန့်အပ်တဲ့အခမ်းအနားကိုလည်းဒီပိုင်းနဲ့ကျင်းပခဲ့ပါရယ်ပါတီဒုတိယဥက္ကဋ္ဌကိုပါတီပူတွဲဥက္ကဋ္ဌရာထူးဘာကြောင့်ခန့်အပ်တယ်ဆိုတာကိုလည်းသမရဦးသိန်းစိန်ကအခမ်းအနားတွင်မှာကိုယ်စားလှယ်တွေကိုပြောကြားခဲ့ပါရယ်အပြည့်စုံကိုတော့ကိုဇော်ဝင်းလင်ကတင်ပြပေးပါမယ်ရှင်
ပြည်သူ့လွတ်တော်ဥက္ကဋ္ဌသူရဥရှင်မန်းကိုပါတီအကြီးအကဲရာထူးကဖြုတ်ချပြီးတဲ့နောက်ပြည်ထောင်စုကြခိုင်ရင်နဲ့ဖွံ့ဖြိုးရေးပါတီကခေါင်းဆောင်ပိုင်းနေနေပြည်တော်မှာရှိတဲ့ပါတီဌာနချုပ်မှာပထမဆုံးကြိမ်မျက်နှာဆုံညီတွေ့ဆုံကြတာလည်းဖြစ်ပါတယ်။ပါတီစည်းဝေးပွဲသဘောပြုလုပ်တဲ့ဒီတွေ့ဆုံပွဲဟာပြီးခဲ့တဲ့ရက်ပိုင်းအတွင်းပါတီဒုတိယဥက္ကဋ္ဌအဖြစ်ရွေးချယ်ခံထားရတဲ့ဦးထေးဦးကိုပူတွဲဥက္ကဋ္ဌအဖြစ်ပါတီဥက္ကဋ္ဌသမရဦးသိန်းစင်ကတရားဝင်ရာထူးလွှဲပြောင်းပေးတဲ့အခမ်းအနားလည်းဖြစ်ပါတယ်။ဒီကနေ့ကျင်းပတဲ့အခမ်းအနားအပြီးပြောခွင့်ရပုဂ္ဂိုလ်လည်းဖြစ်ပါတီဗဟိုအတွင်းရေးမှုလည်းဖြစ်တဲ့ဥပိုက်ထွေးကဒီနောက်တွေကိုအခုလိုရှင်းပြပါတယ
်အခမ်းအနားမစတင်ခင်မှာပါတီဥက္ကဋ္ဌဦးသိန်းစင်ဟာပါတီဝင်လွတ်တော်ကိုယ်စားလှယ်တွေကိုနှုတ်ဆက်ရလာရောက်ပြီးတော့မှကျွန်တော်တို့ပါတီပူးတွဲဥက္ကဋ္ဌတာဝန်လွှဲပြောင်းပေးရမှုနဲ့ပတ်သက်ပြီးတော့မှရှင်းလင်းပြောကြပြီးပါတီဝင်တို့တို့ကိုတွေကိုနှုတ်ဆက်ပြီးတော့မှကျွန်တော်တို့ပြန်ထွက်သွားပါလေ
။တမန်တော်ဦးသိန်းစင်ကတော့ဒီယာရုလွှဲပြောင်းပေးတဲ့အခမ်းအနားအပြီးပြန်သွားတယ်လို့ဆိုပါတယ်။အဲဒီနောက်မှာတော့ပါတီကိုယ်စားလှယ်တွေနဲ့ဗဟိုကော်မတီဝင်အစ်စ်တွေ့ဆုံပွဲအပါအဝင်ပါတီဗဟိုကော်မတီပြင်ဆင်ဖွဲ့စည်းခြင်းနဲ့ဆက်လက်ဆောင်ရွက်မဲ့လုပ်ငန်းစဉ်တွေအကြောင်းဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်။ဥရွှေမန်းကိုယာရုကဖြုတ်ချလိုက်တဲ့အကြောင်းရင်းတွေထဲမှာငွေကြေးဆိုင်ရာကိစ္စကြောင့်ဟုတ်မဟုတ်ဆိုတာကိုတော့အတည်ပြုချက်ပေးဖို့ဥပိုက်ထွေးကညင်းဆိုခဲ့ပါတယ
်။ဒါတွေကတော့ကျွန်တော်တို့ခုမှစတင်ပြီးတော့တာဝန်ဆန်းဆောင်တဲ့အနေထားနဲ့ကျွန်တော်တို့ဒီအသေးစိတ်ကျွန်တော်တို့ဒါတွေမသိရသေးဘူးဒီအရတော့ကျွန်တော်တို့ပြောဆိုဖို့ဖြစ်ဖြစ်ပါတယ်
ဥရှင်မန်းကိုပါတီအကြီးအကဲရာထူးကနေရုတ်တရက်ဖြုတ်ချလိုက်တဲ့နေရာမှာရဲတပ်ဖွဲ့နဲ့စစ်တပ်ဆတဲ့လုံခြုံရေးတပ်ဖွဲ့တွေနဲ့အင်အားသုံးပြီးဖြုတ်ချခဲ့တယ်ဆိုတဲ့သတင်းတွေထွက်ခွာလာကြောင်းဒါဟာဒီမိုကရေစီကိုကျင့်သုံးနေပါတယ်ဆိုတဲ့အာဏာရပါတီရဲ့လှုပ်ဆောင်ချက်ဟာဒီမိုကရေစီမဆန်တဲ့လှုပ်ရဖြစ်တယ်လို့ဝေဖန်ပြောဆိုမှုတွေထွက်ပေါ်နေတဲ့ကိစ္စနဲ့ပတ်သက်လို့လည်းတခြားပါတီဗဟိုအတွင်းရေးမှူးတဦးဖြစ်သူဒေါက်တာမောင်မောင်ထေးကအခုလိုပြောပါတယ်
ပါတီတွင်းဒီမိုကရေစီပြည်ပြောင်းလဲရေးပေါ့เนาะကျွန်တော်တို့ကငကိုလုံးကဝေဖန်တာတွေရှိတယ်ပါတီတွင်းမှာဒီမိုကရေစီเนาะကျွန်တော်တို့ဟိုဟာပေါ့အခွင့်အရေးတွေမရှိဘူးဆိုတော့စကားလေးတွေဝေဖန်ပြောဆိုတာလေးတွေရှိပါတယ်အဲ့တော့ကျွန်တော်တို့ကပါတီတွင်းဒီမိုကရေစီပုံမရှင်သန်ရေးနဲ့ပါတီတွင်းစီလုံးညီညွတ်ရေးတွေအခုပြည်ပြောင်းလဲမှုကိုကျွန်တော်တို့ဆောင်ရွက်တာဖြစ်တယ်ဒါနဲ့ပတ်သက်ပြီးတော့လည်းကျွန်တော်တို့ရဲ့ထုတ်ပြန်ကြေညာချက်တင့်မြင့်ဆောင်2019မှာရှင်းလင်းထားပြီးဖြစ်ပါတယ
်ဩဂုတ်လ18ရက်နေ့မှာလွတ်တော်ဆွေးနွေးပွဲတွေပြန်မစခင်တည်းရဲ့အလိုမှာဒီကံပြိုးပါတီကဗဟိုကော်မတီဝင်အစ်စ်တွေနဲ့လွတ်တော်အမတ်တွေတွေ့ဆုံကြတာလည်းဖြစ်ပါတယ်။ပြန်လည်ကျင်းပမဲ့လွတ်တော်ဆွေးနွေးပွဲအတွင်းလွတ်တော်ကိုယ်စားလှယ်ပြန်လည်ရုပ်သိမ်းရေးကိစ္စကိုလည်းဆွေးနွေးဖို့ရှိနေတဲ့အတွက်ဒီအပေါ်အများကစိတ်ဝင်တစားစောင့်ကြည့်နေကြတာဖြစ်ပါတယ်။လက်ရှိအချိန်ထိတော့ဥရှင်မဟာပြည်သူ့လွတ်တော်ဥက္ကဋ္ဌနဲ့အမျိုးသားလွတ်တော်သဘာပတိတာဝန်တွေကိုဆက်လက်ထမ်းဆောင်နေဆဲဖြစ်ပါတယ်ခင်ဗျာ။